မြန်မာနိုင်ငံမြောက်ပိုင်းရှမ်းပြည်နယ်ကိုးကန့်ဒေသတိုက်ပွဲတွေကြားမှာပိတ်မိခဲ့တဲ့ထိုင်းနိုင်ငံသား111ယောက်ကိုဒီကနေ့ဒီဇင်ဘာ15ရက်နေ့မနက်မှာထိုင်းဘက်ကိုပြန်ပြီးတော့ပို့ပေးခဲ့ပါတယ်။တချီလိပ်မဲဆိုင်နယ်စပ်တရားကနေပြီးတော့ထိုင်းနိုင်ငံဘက်ကိုမြန်မာဘက်ကပြန်ပို့ပေးခဲ့တာပါ။ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်ဒေသစစ်ပွဲတွေအတွင်ပိတ်မိနေတဲ့ထိုင်းနိုင်ငံသား111ဦးကိုထိုင်းနယ်ခြားကော်မတီ TBC တာဝန်ရှိသူတွေနဲ့ချိတ်ဆက်ပြီးမြန်မာအာဏာပိုင်တွေကလွှဲပြောင်းပေးခဲ့ပါတယ်။အခုပြန်လွှဲပြောင်းပေးခဲ့တဲ့ထိုင်းနိုင်ငံသားတရားကျော်ဟာလောက်ကင်ကအွန်လိုင်းလိမ်လည်ခိုင်းနေမှာအတင်းအကျပ်ခိုင်းစေခံနေရသူတွေလို့လည်းဆိုပါတယ်။သူတို့ကိုမြန်မာထိုင်းအာဏာပိုင်တွေကလောက်ကင်ကနေကျိုင်းတုံအဲ့ဒီကနေတဆင့်ခရီးသည်တင်ဘတ်စကားတွေနဲ့တာချီလိတ်ကိုခေါ်ဆောင်လာတာဖြစ်ပါတယ်။တာချီလိတ်ကနေမဲဆိုင်ကိုပို့ပေးခဲ့တာဖြစ်ပြီးသူတို့ကိုထိုင်းမြန်မာနယ်ကြားကော်မတီဥက္ကဋ္ဌဘုံမူနတ်တီတင်ဆင်ဥဆောင်ပြီးလက်ခံခဲ့ပါတယ်။ပြန်လွှဲပြောင်းပေးခဲ့တဲ့ထိုင်း111ဦးကိုသူနဲ့အတူမဲဆိုင်မြို့ကအာဏာပိုင်တွေကလက်ခံခဲ့တာဖြစ်ပြီးသူတို့အတွက်လိုအပ်တဲ့စစ်ဆေးမှုတွေဆက်လက်လုပ်ဆောင်ဖို့အတွက်မဲဆိုင်အုပ်ချုပ်ရေးယုံအဆောက်အဦစီကိုခေါ်ဆောင်သွားခဲ့တာပါ။ဒီကနေ့ပြန်လည်လွှဲပြောင်းပေးခဲ့တဲ့ထိုင်းနိုင်ငံသား111ဦးထဲမှာအမျိုးသမီး38ဦးနဲ့အမျိုးသား84ဦးပါဝင်ပြီးအဲ့ဒီထဲကတဲ့ဦးဟာထိုင်းအစိုးရကဖမ်းဝရမ်းထုတ်ထားတဲ့မှုကင်းကျူးလွန်ထားသူတွေပါဝင်ကြောင်းထိုင်းရနာပိုင်းတွေကိုပိုကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ကြံသူတွေကတော့အွန်လိုင်းလိမ်လည်ခိုင်းတွေကနေတလကိုပုံမှန်လကဘတ်နှစ်တောင်းရမယ်ဆိုပြီးပုံစံမျိုးစုံနဲ့စီယုံခေါ်ယူပြီးအွန်လိုင်းလိမ်လည်ခိုင်းကောစင်တာတွေမှာလုတ်ကင်နေရသူတွေလို့လည်းသိရပါတယ်။အခုလိုမျိုးပြန်လည်ကယ်တင်ခေါ်ယူနိုင်ခဲ့တဲ့ထိုင်းနိုင်ငံသား111ဦးအရင်နဲ့ပတ်သက်ပြီးထိုင်းနိုင်ငံကြားရေးဌာနကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ဒီကနေ့ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံကြားရေးဌာနကပြောရေးဆိုခွင့်ရှိသူ Miss ကန်ချနာပတ္တရာချောင်ကအခုလိုမျိုးပြောဆိုသွားပါတယ်
ไปเป็นต้นเนี่ยนะคะก็กระทรวงร่วมกับสถานเอกอัครราชทูตณกรุงย่างกุ้งและหน่วยงานที่เกี่ยวข้องนะคะได้ให้ความช่วยเหลืออพยพคนไทยแล้วก็ผู้ที่ไม่มีสถานะทางทะเบียนนะคะออกจากเมืองเล้าไก่และเมืองอื่นๆในทางตอนเหนือของเมียนมากับประเทศไทยแล้วนะคะ
အခုလိုမျိုးလောက်ကင်ဒေသမှာပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေကိုကယ်တင်ဖို့မြန်မာနိုင်ငံဆိုင်ရာထိုင်းတန်ယုံကတာဝန်ရှိသူတွေအနေနဲ့မြန်မာအာဏာပိုင်တွေနဲ့ညှိနှိုင်းဆွေးနွေးခဲ့ရပါတယ်။လောက်ကင်ဒေသမှာပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေအလုလုတဲ့နေရာတွေကလုပ်ငန်းရှင်တွေနဲ့ညှိနှိုင်းပြီးခေါ်ထုတ်လာနိုင်ခဲ့တာဖြစ်ကြောင်းပြောဆိုသွားခဲ့တာပါ။မြန်မာဘက်ကအာဏာပိုင်တွေကိုကိုးစားပြုပြီးလာရောက်လွှဲပြောင်းပေးခဲ့တဲ့ဗိုလ်မှူးကြီးစိုးဝင်းကလည်းအခုလိုပြောဆိုသွားပါတယ်။ထိုင
်းနိုင်ငံသားတွေကိုဒီမှာတမလို့နဲ့ထိုင်းတမလို့ကအဲဒီနေ့ကိုဖြည့်ချင်လို့ပါတယ်ဘုရားဒီကောင်းပြနေခဲ့ပါတယ်။ဒီကနေ့တော့မှအိုင်းနဲ့မှာအချစ်ကြီးကြီးမိသွားနဲ့ဒါခုနီးဦးဂျူဂျူဘုရားပြတော်သွားနိုင်တယ်လို့သူကြီးပြတာ
အခုဆိုရင်လောက်ကင်ဘက်မှာပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေကိုကယ်ထုတ်နိုင်ခဲ့တာဟာဒီကနေ့ရောက်ရှိလာသူတွေတဲ့ပါဆိုရင်ထိုင်းနိုင်ငံသားစုစုပေါင်း925ဦးရှိပြီဖြစ်ကြောင်းကိုလည်းထိုင်းနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်